နိုင်ငံများပြားကကိုယ်စားလှယ်ပြီးညှိနှိုင်းဆောင်ရွက်နေတဲ့ဂါဇာတမ်းမြောင်ဒေသအပြစ်ခတ်ရဲစေးအစီအစဉ်တစ်ကိုရှေ့သတင်းတစ်ပတ်အစောပိုင်းမှာစနိုင်မှုမျှော်လင့်နေလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ကျွန်တော်တို့အမျိုးသားလုံခြုံရေး
My national security advisor tells me that we're close and not done yet.My hope is by next Monday we'll have a ceasefire.
ဒီကေတရာကဘာသာကမ်းမြောင်ဒေတာအပြစ်ခတ်ရဲစေးရေးအပိတ်တ်မဟုတ်သေးပေမဲ့နှီးစက်နေပါပြီ။ဒါပေမဲ့တင်းလာနေမှာအပြစ်ခတ်ရဲစေးရဖို့မျှော်လင့်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနယူးယောက်မြို့ခီးစဉ်တွင်ဂါဇာအရေးသတင်းတောက်တွေမေးမြန်းချိန်မှာဖြေကြားခဲ့ပါတယ်။သတင်းပတ်6ပတ်ကြာအပြစ်ခတ်ရဲစေးရေးသဘောတူညီချက်ရဖို့စစ်ဆက်ညှိနှိုင်းသူတွေကကြိုးပမ်းနေကြတာပါ။ဒီသဘောတူညီချက်မှာဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်တွေလွတ်ပေးရေးအပြင်အစ္စရေးဘက်ကဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုလွတ်ပေးရေးစတာတွေပါဝင်ပါတယ်။ဒါအပြင်ဂါဇာကမ်းမြောင်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတည်ဆောင်လာတဲ့ထရက်ကားယာနဲ့ချီနေစဉ်ဝေရောက်နိုင်ရေးကလည်းသဘောတူညီချက်ရဲ့အစိတ်ပိုင်းတစ်ခုပါဝင်လာနိုင်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကတော့ယာယီအပြစ်ခတ်ရစေးအစီအစဉ်ဟာဟာမတ်စ်တွေကိုချေမှုန်းရေးပန်းနိုင်ရောက်ဖို့အစ္စရေးရဲ့တောင်ပိုင်းမြို့ဖြစ်တဲ့ရာဖာမှာထိုးစစ်ဆင်မဲ့အစီအစဉ်တွေကိုပြောင်းလဲမှာမဟုတ်ဘူးလို့ပြောပါတယ်။ဟာမတ်စ်လက်အောက်ခံဂါဇာတမ်းမာရေးဝန်ကြီးဌာနကလည်းဂါဇာမှာပါလက်စတိုင်း 3,000 နီးပါးတေဆုံးခဲ့ပြီးအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။အစ္စရေးဘက်ကတော့ဟာမတ်စ်တိုက်ခိုက်ရေးတမား 12,000 ကိုတုတ်တင်ပစ်ခဲ့တယ်လို့ပြောထားပါတယ်။